ဒီနေ့ထက်လူရန်နဲ့ချီတည်ဆုံးတဲ့အထိလေယာဉ်အဆင့်မတော်တဆမှုနဲ့ကြုံခဲ့ရပြီးတဲ့နောက်ပြဿနာတွေပေါ်နေတဲ့မလေးရှားလေကြောင်းလိုင်းကိုဒေါ်လာ436သန်းပေးပြီးနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုလုပ်ငန်းကဝယ်ယူလိုက်တဲ့အကြောင်းကြေညာပါတယ်။ဒီကနေ့မနက်ပိုင်းမှာပဲ stock ဈေးကွက်မှာမလေးရှားလေကြောင်းလိုင်းရဲ့အစုရှယ်ယာအယောင်းဝယ်တွေဆန်းငန့်ထားလာပြီးတဲ့နောက်အစိုးရပိုင်ရင်းနှီးမြှုပ်နှံမှုလုပ်ငန်းဖြစ်တဲ့ Custom National ကလေကြောင်းလိုင်းကိုပြန်လည်မွမ်းမံမဲ့အစီအစဉ်ကိုကြေညာလိုက်တာပါ။အစုရှယ်ယာ69ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းကတော့မလေးရှားလေကြောင်းလိုင်းရဲ့လုပ်ငန်းတွေတစ်ခုလုံးကိုပြန်လည်ဖွဲ့စည်းပြင်ဆင်မဲ့အစီအစဉ်ရဲ့ပထမခြေလှမ်းဖြစ်တဲ့အစုရှယ်ယာတွေကိုထပ်ဝယ်ခဲ့တာလို့ပြောပါတယ်။ချိန်တော်ကြာဗန္ဒာရေးပြဿနာတွေနဲ့ကြုံနေရတဲ့မလေးရှားလေကြောင်းလိုင်းကဒီနှစ်ထဲမှာပဲမတော်တဆမှုနှစ်ခုနဲ့ကြုံခဲ့ရတာဖြစ်ပါတယ်။